G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အမြင်ပေါ်မှာတသဘောထားရရှိကြတယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတောက်ကြနေကပြောပါတယ
် We stand together on many issues around the world whether it's the our views on the coup in Myanmar where
ကဘာအရေးကိစ္စတွေတော်တော်များများပေါ်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တူကြပါတယ်မြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စပဲဖြစ်ဖြစ်ရုရှားနိုင်ငံမော်စကိုမြို့မှာရုရှားတိုက်ခိုက်ခံဆောင် Alexei Navalny ကိုဖမ်းဆီးထိန်းသိမ်းထားတဲ့ကိစ္စမှာပဲဖြစ်ဖြစ်ကျွန်တော်တို့တသဘောတည်းရှိပါတယ်လို့ G7 ထိပ်သီးအစည်းအဝေးမှာ Britain ဝန်ကြီးချုပ် Boris Johnson ကပြောပါတယ်မြန်မာနိုင်ငံကိစ္စမှာ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေကတင်းမာတဲ့သဘောထားကိုဖော်ပြထားတဲ့ကြေညာချက်တစ်စောင်ကိုထုတ်ပြန်ထားတယ်လို့လည်းသူကပြောပါတယ်ကမ္ဘာအင်အားကြီး9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးကိုဗြိတိန်နိုင်ငံကအရှင်အဖြစ်နဲ့ရုပ်သံဗီဒီယိုကနေတစင်ကျင်းပနေတာဖြစ်ပါတယ် Liberal Democracy နိုင်ငံအုပ်စုဖြစ်တဲ့ G7 အဖွဲ့အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေနဲ့အတူ COVID-19 ကရောဂါလွန်ကာလပြန်လည်ထူထောင်ရေးနဲ့ဥရုယာတိပြောင်းလဲမှုကိစ္စတွေကိုအလေးထားလှုပ်ဆောင်တင်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောပါတယ် G7 အုပ်စုမှာ American, Canada, Britain, ပြင်သစ် Germany, Italy နဲ့ Japan နိုင်ငံတွေပါဝင်ပါတယ်ခင်ဗျာ